စ်နေကြီးဥက္ကုဏီလောက်ကြံခံရမှုရုံးထုတ်စစ်ဆေးတဲ့အခြေအနေကိုပြောပြမှာပါမနေ့တောက်ကြနေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအဓိကတရားခံဖြစ်ပြီးထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းနိုင်ဖို့လူဖမ်းဝရန်ထပ်ပြီးထုတ်ပေးဖို့တရားလုံးရှင်းနေတွေကရှောက်ထားခဲ့ပါတယ်အကြောင်းစုံကိုစက်ပြီးနားဆင်ပါရှင်ရှိဒီဥက္ကုဏီလောက်ကြံခံရမှုနဲ့ပတ်သက်လို့မက်ရှလ18ရက်နေ့ကရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးကျင်စစ်ဆေးခြင်းနောက်ထပ်ကြံအားပါတုံးဖြစ်တဲ့အောင်ဝင်းခိုင်အောင်ဝင်းစော်လူနဲ့ညီကိုတော်ဆက်သူအောင်ဝင်းထွန်းကိုလည်းရုံးထုတ်ခဲ့ပါတယ်။သူ့ကိုပြည်ထောင်စုဝန်ကြီးဌာနကနေဥက္ကုဏီအမှုနဲ့ပတ်သက်လို့ဖေဖော်ဝါရီလကုန်ပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ခြင်းဖမ်းဆီးရမိထားတဲ့လူစီးထုတ်ပြန်ရမှာဖော်ပြခဲ့ခြင်းမရှိခဲ့ပါဘူး။ကျန်ရပါဖြစ်တဲ့အောင်ဝင်းထွန်းဟာဥက္ကုဏီကိုလောက်ကျန်တက်ဖြတ်ဖို့ကားမောင်းပို့တာနေရာစီစဉ်တာတွေလုပ်ခဲ့ပြီးတုန်းဖြစ်တယ်လို့ဆိုပါရယ်သူ့ကိုပြစ်မှုဆိုင်ရာဥပဒေပုံမှန212ပြစ်မှုကျူးလွန်သူကိုလက်တင်ခံတဲ့ဥပဒေနဲ့တရားစွဲထားကြောင်းတရားလိုရှိနေတွေကပြောပါရယ်မင်းကောင်ဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအမှုနဲ့ပတ်သက်လို့ရှောင်လဲကြားနာချက်တွေမလုပ်နိုင်သေးပေမဲ့တရားလိုရှိနေတွေဘက်ကတော့ထပ်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်နဲ့ပတ်သက်လို့တရားရုံးဘက်ကဥပဒေကြောင်းအရပြည်စုံနဲ့လူဖမ်းဝရန်ထပ်မံထုတ်ပေးဖို့ရှောက်ထားခဲ့ကြောင်းအစိုးရတရားလိုရှိနေဦးနေလာကရုံးချင်းအကြီးမှသတင်းတောက်တွေကိုအခုလိုပြောပါရယ်
ငါတို့ပြောတဲ့အဓိကကဘာလဲဆိုတော့ဝရန်ကိုတရားရုံးကထုတ်ဆင်းတဲ့အခါမှာထပ်မံပြီးတော့ဝရန်လုံလုံးမရှိတော့ကြောင့်ထပ်မံဝရန်ထုတ်ဆင်းလို့ကလူဆန်းဝရန်ကိုအောင်းဝင်ခဲ့ပါအောင်းဖို့ဝရန်ကိုထပ်ထုတ်တယ်။အခုထပ်ထုတ်ပြီးတော့ငါတို့ကလည်းတက်လို့လျှောက်ထားတာလေ။နောက်တစ်ချက်ပေါ်မှာတရားရုံးကနေပြီးတော့ချက်ချင်းမိတ်မချသေးဘူး။ကိုယ်တို့ရဲ့ခြေပတ်ချက်မရှိသေးဘူး။အခုတော့လည်းဘလို့မှခြေပတ်ချက်မရှိသေးဘူး။တရားခံပြီးပြင်ညာသိမ့်မပြင်ညာသိမ့်ဥပဒေရေးရရင်ပေါ့လို့ရှိတယ်
။ပထမအကြိမ်ရုံးထုတ်စစ်ဆေးမှုကတော့မက်ရှလာ3ရက်နေကပြုလုပ်ခဲ့တာပါ။နောက်တစ်ပတ်တောက်ကြနေတတိယမြောက်ရုံးထုတ်စစ်ဆေးမဲ့အချိန်မှာတော့အမှုနဲ့ပတ်သက်နေတဲ့တပ်တွေအတော်များများကိုခေါ်ယူစစ်ဆေးမယ်လို့ခန့်မှန်းထားကြောင်းဥက္ကုဒီမိသားစုရှင်နေဥက္ကမောင်ထေးကရုံးချင်းအပြင်မှာတရင်တော့တွေကိုအခုလိုပြောပါတယ်
နောက်တစ်ပတ်ဆိုရင်တော့ကျွန်တော်တကယ်လို့စောင့်ကြည့်လိုက်ပါလို့ညွှန်လဲပါတယ်ဖြစ်မှာပါအခုဒီအမှုနဲ့ပတ်သက်ပြီးတော့တို့အခုခုံဖွဲ့ပြီးစစ်တယ
်ဟုတ်ကဲ့
ဟိုအစိုးရကလည်းခုံဖက်ပြီးလိုက်တယ်ကျွန်တော်တို့ကတော့နင့်နာသူကငှားထားတဲ့ရှင်နေအစိုးရရှင်နေများနဲ့အတူကျွန်တော်တို့ကအကြံပေးပြီးတော့ပူပေါင်းရေးဆောင်ရွက်ဖို့အတွက်ပါတို့ရဲ့အန္တရာယ်ကနေကိုတို့ရဲ့ဟိုဘယ်လိုပြောကြီးကြပ်ကုန်ကဲမှုအောက်ကနေပြီးတော့ကျွန်တော်တို့အမှုမှာပူပေါင်းပြီးပါဆောင်ရွက်ပေးနေတာ
တရားခွင်စစ်ဆေးချက်ပေးမှုတွေမှာသတင်းသမားတွေကိုကြည့်ရှုနားထောင်ခွင့်ပေးခဲ့ပေမယ့်ဗီဒီယိုကင်မရာနဲ့ရိုက်ကူးတာအတန်ဖန်းတာတွေကိုတော့ခွင့်မပြုခဲ့ပါဘူး။အဲ့ဒီရုံးချင်းမှာသက်ဆိုင်ရာမြို့နယ်လွှတ်တော်အမတ်တွေလည်းလာရောက်နားထောင်ခဲ့ကြပါရယ်။ဒီအတော်တွင် National 15ရင်းကတာမွေမြို့နယ်ထွေအုပ်ဒူဦးစီးမှုနေမျိုးဆွေဟာမိမိကိုမိမိကြိုးဆွဲချတည်ဆုံးခဲ့တယ်ဆိုတဲ့အမှုမှာဥက္ကုဏီလောက်ကျန်ခံရမှုနဲ့ပတ်သက်နေတယ်လို့သတင်းတွေထွက်ပေါ်နေပါရယ်။ဥက္ကုဏီကိုလောက်ကျန်မှုမှာကြံအားပါတဦးဖြစ်တဲ့ထောင်လန်းရေးဟောင်းစီရဖြူကိုအာနာပိုင်းနေဖမ်းဆီးခြင်းတပ်တေကံပစ္စည်းတွေကိုတင်းစီရမှာဥနေမျိုးစွေပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့သက်ဆိုင်ရာတာမွေမျိုးနဲ့ရဲစခန်းကိုဆက်သွယ်နည်းမြန်းရမှာတာဝန်ကျရဲအရာရှိတဦးတုံ့ပြန်ပြောဆိုတာကတော
့အဲ့ဒီကတော့ငါလည်းမသိရဘူးကျွန်တော်လည်းဘာမှမသိဘူ
းဟုတ်ကဲ့အခုအဲ့ဒါဒူဦးစီမှုဥနေမျိုးစွေကိစ္စလေးကျွန်တော်တို့အဲ့ဒါပေးချာမင်းကျင်လို့ကအခုနောက်ဆုံးသူကဟိုကျိုးဆဲချတည်ဆုံးခဲ့တဲ့အချိန်ကြီးပေါ့နော်အခုဒီရဲစခန်းဘက်ကဘာတွေများထုတ်ပြန်ထားပါလဲရှင်
ကျောင်းဝန်တော်ကထင်မြင်ချက်မပေးနိုင်သေးဘူးကျွန်တော်တို့ကကျွန်တော်တို့အနေနဲ့ဘာမှမသိနိုင်သေးဘူးတကယ်ဖြစ်နေတော့မှတို့လည်းဒီကလည်းမသိနိုင်ဘူးမှာသူရောကနေဖုန်းဆက်လို့ပဲကျွန်တော်ကအကြောင်းကြားလို့ပဲတွားလို့ရတယ်သူအကြောင်းကြားမှလို့တွားရတဲ့အချိန်မှာတော့အခုရင်ကြီးဘာမှမသိရဘူ
းဟိုကင်းကိုကိုယ်တိုင်တွားရောက်စစ်ဆေးခဲ့သူတွေထဲမှာပါဝင်ခဲ့တဲ့တာမွေမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးလှသိန်းကတော့ဥနေမျိုးစွေကျိုးဆဲချပိတ်ဆုံးတဲ့နေရာနဲ့တပေလောက်အကွာမှာသွေးကွက်တစ်ကွက်နဲ့ညာဘက်မျက်ခုံးမှာပေါက်ပြဲဒဏ်ရာတစ်ခုတွေ့ခဲ့ကြောင်းပြောဆိုခဲ့ပါရဲ့ရှင်